မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုဒေါန်ဆန်းစုကြည်အမေရိကန်နိုင်ငံရရှိစဉ်အတွင်းရှော့ပေါ်ပေးကောင်ပေးနိုင်တယ်လို့အမေရိကန်ရရှိတွေကိုကိုဂါပီရိုက်တာစ်သတင်းမှာဖော်ပြထားပါတယ်။ဒီတန်ခတ်ပိတ်ဆို့မှုတွေကိုဘယ်တိုင်းတာထိရှော့ပေးမလဲဆိုတာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးသမ္မတအိုဘားမားဆုံးဖြတ်ချက်ချမယ်လို့ခန့်မှန်းရကြောင်းသတင်းမှာဖော်ပြထားတာပါ။တရုတ်နိုင်ငံမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုသမ္မတအိုဘားမားတက်ရောက်ပြီးရင်လာအိုနိုင်ငံဘီယန်ကျင်းမှာအင်္ဂါနေ့ကကြာသာပတိနေ့ထိကျင်းပမယ့်အရှိတောင်အာရှနိုင်ငံများတင်အာဆီယံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီထိပ်သီးဆွေးနွေးပွဲကိုဒေါန်ဆန်းစုကြည်လည်းတက်ရောက်ဖို့ရှိပါတယ်။ဒေါန်ဆန်းစုကြည်ဟာအမေရိကန်ကိုစက်တင်ဘာလ14ရက်နဲ့15ရက်မှာလာရောက်မှာဖြစ်ပြီးသမ္မတအိုဘားမားဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်လွှတ်တော်အမတ်တွေစီးပွားရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုလျှော့ချရေးနဲ့ပတ်သက်လို့အင်ဂျီရောကဘာမှမှတ်ချက်မပေးပါဘူး။ဒါပေမဲ့အမေရိကန်ရဲ့ဒီအရေးယူတန်ခတ်မှုတွေဟာမြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာစေဖို့ဖိအားပေးရရောက်တဲ့အတွက်အမေရိကန်ကအရေးယူတန်ခတ်မှုတွေဆက်ပြီးထားရှိဖို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောက်ကြနေကြပဲတောင်းဆိုသွားပါတယ်။